During World War II,
တတိယကမ္ဘာစစ်အတွင်းက Okata James E. Fox ဟာ American ပြည်မှာ လူငယ်စစ်သားတယောက်ဖြစ်ပြီးစစ်ဗိုလ်ချုပ်ဖြစ်ရန်ကြောင်းသူရှောက်ထားခဲ့သည်။ သူသည်စစ်ဆေးသောအဖွဲ့နှင့်တွေ့ခဲ့သည်ခက်ခဲလာသောစစ်သားဘဝပါပဲ။ အတော်ကြတော့သူတို့ရဲ့မေးခွန်းကဘာသာရေးဘက်ရောက်လာပြီးနောက်ဆုံးမေးခွန်းကဤအတိုင်းဖြစ်ပါတယ်။စစ်အတွင်းတွင်ကိုချင်းတရားဥပဒေဟာစိတ်ငြိမ်သက်ခြင်းကိုမပေးဘူးလား။စစ်ရဲ့ဖိနှိပ်မှုဟာလူများရဲ့ငကိုအခြေအနေများမှာအိမ်မှမလုပ်တဲ့အရာများကိုလှုပ်ချောင်းထင်ရှားမပြဘူးလား။ ဩကတာဖော့ဆက်ပြောသည်ကျွန်တော်အတွက်အခွင့်ကောင်းတစ်ခုပဲသဘောထားပြေဝသူတယောက်လိုသိစေရမယ်သူတို့ရဲ့အသက်တာမှကျင့်ဝတ်များဟာကျွန်တော်သိကြတဲ့တရားလောက်မြင့်မယ်မထင်ပါကျွန်တော်အတွင်းနဲ့ကိုပိုင်ယုံကြည်ချက်ဟာတခြားသောသူများကိုလည်းမထိခိုက်စေခြင်းပါဒါပေမဲ့ကျွန်တော်သာသနာပြုခြင်းကမြင့်မြတ်ပြုစင်သောဥပဒေအကြောင်းကို တင်ကြားခဲ့သောလူများမျက်နှာကိုပြန်မြင်ရောင်းတဲ့နောက်ဆုံးမှာကျွန်တော်ရှင်းရှင်းလေးပဲပြောလိုက်ပါတယ်။နှစ်ဖက်သောကိုကျင့်တရားကိုကျွန်တော်မယုံပါ။ကျွန်တော်ရဲ့အဖြေကိုသူတို့ကြိုက်မှာမဟုတ်ဘူး။အမှတ်လေးနေမှာပဲရက်အနည်းငယ်မှာအော့စရာကတော့ကျွန်တော်အောင်ခဲ့တယ်။
စစ်ဘုတ်တင်တန်းမှာပထမအဖွဲ့တည်း၌ပါဝင်ခဲ့ပါတယ်။ပရက်ဇန်ဖောက်စ်ရက်ကနိုးဒ်ဒီဂျနရယ်ရူအာလုံဖျားပေးသောကိုပိုင်ကိုချင်းတရားကိုပိုင်ဆိုင်ကြောင်းအသိမှတ်ပြုသည်အမန်ကိုရွေးခြင်းနှင့်ကိုရွေးတဲ့အရာများပေါ်မှာတာဝန်ရှိသည်။တပန်သူနားလည်းပြင်းပြခဲ့သည်မှာတေချာဟုတ်မှန်သော အဖြေရရန်ကိုပိုင်ဆုံးဖြတ်နိုင်တဲ့ကိုချင်းတရားဟာစီကန်းရှိတဲ့ကိုချင်းတရားဖြစ်ပါတယ်။စီကန်းရှိသောကိုချင်းတရားဟာကိုချင်းတရားအဆင့်အတန်းကိုအခြေခံတဲ့ကိုပိုင်စီကန်းဖြစ်ပါတယ်။စီကန်းရှိသောကိုချင်းတရားဟာခက်ခဲတဲ့အခြေအနေမှာပင်အမြဲအမှန်ကိုရွေးချယ်ပါတယ်။ကိုချင်းတရားမြင့်မြတ်သူသည်ခရစ်တော်ကဲ့သို့တပါးသူတပါးအစီကိုခံဤသူတပါးကိုခိုင်းဖို့ရန်မဟုတ်ပါ။စီကန်းဆိုသည် စကားသည်တပည့်တော်ဆိုသောစာသားမှအခြေခံဖြစ်လာသည်။ယေရှုခရစ်တော်၏သင်ကြားခြင်း၌ဥပမာများတွင်အဓိကစီးမြင်းမှာသူ၏သိမ်မွေ့ခြင်းဖြစ်ပြီးသူသည်သူအားမြင့်မြတ်ပြည့်စုံသောသူဖြစ်စေသည်၎င်းယေရှု၏စီကံရှိသောကိုချင်းတရားမှာအဖဖျားသခင်အတွက်အစေခံသောတပည့်တော် ဖြစ်ဆောင်ရခြင်းဖြစ်သည်သူ၏တပည့်တော်များအားသူရှင်းပြ၏ငါကိုဆေးလွတ်တော်မူသောသူ၏အလိုတော်ကိုဆောင်မည်သူ၏အမှုတော်ကိုပြည့်စည်စေခြင်းအမှုသည်ငါစားစရာဖြစ်၏ဒီအတိုင်းပဲကျွန်တော်တို့ဤကိုချင်းတရားသည်အဖနှင့်သားတော်အတွက်သစ္စာထားပြီးခရစ်တော်၏ဧဝံဂေလိတရားများလက်ကိုချင်းတရားစီကံရှင်သွန်သင်၏ ကျွန်တော်တို့အသက်ရှင်နေတဲ့လူအဖွဲ့စည်းမှာမျိုးဆက်များအတွက်စီကံရှိတဲ့ကိုချင်းတရားကိုရရန်မဆုံးမနိုင်ခဲ့ကြပါလူတိုင်းဟာကိုယ်မှန်တဲ့လူထင်တဲ့အတိုင်းလုပ်ကြပါတယ်အမားနဲ့အဖြစ်ကိုလည်းတန်ဖိုးရှိတဲ့အဆုံးဖြတ်ချက်များလို့ယူဆကြတယ်ကိုတော်ရှင်းပြပေမဲ့ရှင်းပြခဲ့သည်မှာလူတိုင်းဟာကိုနည်းအတိုင်းရှောက်ကြတယ်ကိုနဲ့ဖျားတဲ့အတိုင်းလိုက်ကြတယ် နောက်ဆုံးတွင်ကိုပိုင်စီကံရှိခြင်းသည်ပျက်စီးပြီးတဦးစီ၏ကိုယ်စိတ်အတွင်ဆောင်းထင်းခြင်းသည်ဆောင်းထင်းခြင်းသည်နဲသွားပြီးပြင်ပမှအစိုးရ၏ချုပ်ထင်းခြင်းကများလာ၏။စာရေးသူတဦးကသူမြင်သည်မှာယခင်ကယဉ်ကျေးသောသူများလူကြီးလူကောင်းပိသားသောအမှုရာဖြင့်အမျိုးသမီးများကိုဆက်ဆံသည့်ယနေ့အမျိုးသားများအမျိုးသမီးများအားလိုက်၌လာ၍နှောက်ယှက်ခြင်းတားဆီးဖို့ဥပဒေများထုတ်ရသည်။ ယင်းဥပဒေများထုံးတမ်းတလေးချင်းမှုများကိုအစားထိုးရမရပါ။ရှင်ကျေးသောလူတို့အတွက်ရဲဌာနပြစ်မှုထားခြင်းစနစ်များသည်နောက်ဆုံးထိမရမှအသုံးပြုရသည်။ ပြမှုများလာသလိုဥပဒေများလည်းများလာသည့်အတွက်ကျွန်တော်တို့ဟာယဉ်ကျေးမှုမရှိသောကာလရောက်နေပြီဆိုတာသိရပါမယ်။ကမ္ဘာပေါ်မှာတိုင်းပြည်တိုင်းလူလူစီးပွားရေးကျဆင်းနေပါတယ်။ခုလိုဖြစ်တာအကြောင်းအမျိုးမျိုးကြောင့်ဖြစ်ပါတယ်။အဓိကချက်ကတော့ကိုချင်းတရားခေါင်းပါပြီးသစ္စာမဲကြတဲ့အတွက်ဖြစ်ပါတယ်။အထူးသဖြင့်အမေရိကန်ပြည်တော်စု၌နေအိန္ဒိယချထားရေးနှင့်ဗန္ဒာရေးစေးကွက်များဖြစ်ပါတယ်။ထုံပြန်ချက်များအနေနဲ့ဥပဒေများနှင့်ပိုပြီးထက်သောစနစ်များကိုဆူဆိုက်ကြသည်။စီကမရှိသောပြုမှုခြင်းကိုတားမြစ်သည်။သို့သောတချို့သည်တစ်ဖက်မှလည်း၍ပို၍တီထွင်ကြသည်။တရားဥပဒေလောက်နိုင်မဲမထင်ပါ။ဒါကြောင့်နောက်ဆုံးနီလာနဲ့အခြေအနေအလုံးကိုကာကွယ်နိုင်ရန်အတင်းခိုင်းခြင်းဟာတာဝန်ရဲ၍ငွေကြေးသက်သာမယ်ဤသို့ပြုခြင်းသည်လူများ၏လွတ်လပ်မှုမရှိတော့ပါ Bishop Fulton J. Sheen ပြောခဲ့သည်မှာပြောခဲ့သည်ကိုသတိရမိပါသည်ကျွန်တော်တို့သည်ခရစ်တော်၏တံပိုးကိုလက်မခံတဲ့အတွက်အခုတော့စီဇာရဲ့တံပိုးမှာတုံ့လောက်ခြောက်ခြားရတော့မယ်နောက်ဆုံးတွင်ကိုချင်းတရားပျက်စီးမှုကြောင့်လူအဖွဲ့စည်းစနစ်များပျက်စီးခဲ့ပါတယ်လူအဖွဲ့စည်းသည်ကောင်းကျိုးဖြစ်ရန်ကြိုးစားတော်လဲအချင်းနှီးဖြစ်ရ၏အပြစ်ကိုအပြစ်ဟုကြေညာပြီးမြင့်မြတ်သောစီကံကိုလေးစားရသောပြည်သူစည်ရင်ထဲမှထားရှိမှသာအထွေထွေကောင်းခြင်းများကိုရကြပါမယ်စီကံရှိသောကိုချင်းတရားကိုအိမ်မှဆ၍တည်နာလေခဲ့ရ၏လူများဤပြုမှုချက်များကိုမထိန်နိုင်တော်လဲနောက်ပိုင်းကာလသူတော်စင်များသည်ကောင်းမြတ်သောအကျင့်စာရိတ္တအသက်ရှင်ခြင်းနောင်လာနောက်သားတို့အတွက်စည်းကမ်းရှိသောကိုချင်းတရားကိုဆွေမြဲစီပါတယ်။မာမန်ကျမ်းစာတွင်66မှ60 BC ၌ကြာရှည်သောစစ်ပွဲမှအထက်လူငယ်များနီဖိုက်ကိုအောင်မြင်ရန်ကူညီကြသည်သူတို့သည်အမန်လူမျိုးဤသားများဖြစ်ကြပါတယ်သူတို့၏အကျဉ်းစာရိတ္တနှင့်စီကံများကိုရှင်းပြထားပါသည်။သူတို့သည်အချိန်တိုင်းမှာပဲအရာပဲဖြစ်ဖြစ်သစ္စာရှိစွာအနန္တိ။သူတို့သည်ဖြောင့်မတ်မှန်ကန်သောသူများဖြစ်သည့်အဘယ်ကြောင့်ဆိုတော့သူတို့သည်ဖျား၏ပြည့်ညတ်တော်များကိုစောင့်ရှောက်ရန်နှင့်သူ၏ရှေ့တော်မှဖြောင့်မတ်စွာရှောက်ရန်တင်ကြားခြင်းခံခဲ့ရ၏။သူတို့သည်စင်မတိုက်တော်လည်းအသက်ဆွင့်ရန်မကြောက်ပါ။တပန်သူတို့၏အသက်ထက်ပါကေမြိုင်လွလက်ရေးကိုပို၍ဦးစားပေးသူတို့ဤမိခင်ကသူတို့အားဖျားသခင်ပို့ဆောင်မည်ကိုတန်တရားမရှိရန်တင်ကြားခဲ့၏ကျွန်တော်ပြောခဲ့တဲ့လူများသည်ယုံကြည်ခြင်းနှင့်ပြည့်ဝကြသည်သူတို့ဟာငွေရွယ်ကြပြီးသူတို့ဤစိတ်သည်ခိုင်မာကြသည်တပန်သူတို့ဤယုံကြည်ခြင်းကိုဖျား sorry ဖျားလက်တော်တဲ့ဆက်၍အနှင်းကြ၏ကျွန်တော်တို့အိမ်များနှင့်အသင်းတော်များတွင်ရှိရမည့်အစဉ်အတန်းကိုရှာတွေ့သည်ကျွန်တော်တို့သည်မိမိယုံကြည်ခြင်းကိုစူးစား၍နောင်လာနောက်သားတို့အားဘုရားသခင်ကိုယုံကြည်ရန်သင်ကြားရမည်ကျွန်တော်တို့ဘုရားသခင်၏ပြညတ်တော်ကိုလိုက်နာရန်အရေးကြီးသည်တပန်သူ၏ရှေ့တော်မှမြင့်မြတ်စွာသွားရမည်ယူသေးရမည်ကျွန်တော်တို့သူစီသည်အများအတွက်ကောင်းမှုနှင့်ပျော်ရွှင်မှုရရန်ကူညီခြင်းသည်ကိုကျိုးကောင်းစားရေးရှာခြင်းထက်မွန်မြတ်လာ၏အမြကောင်းကျိုးကိုကြုံသည့်အခါတိုင်လှုပ်ဆောင်ရန်လိုအပ်သည်ကလေးများအားအမြဲမပြတ်ဥပမာပေး၍သင်ကြားရမည်ဥက္ကဋ္ဌဟန်ရီဘီအာရင်သည်ကျွန်တော်တို့အားစိုက်မှုကြောင့်ရသောအောင်မြင်ခြင်းယူပါရင်ကိုတင်ပြ၏ယေရှုခရစ်တော်၏ပြုစင်တန်ရှင်သောဧဝံဂေလိတရားတော်ကိုကျွန်တော်တို့ကလေးများဤနှလုံးထဲသို့တန်ရှင်သောဝိညာဉ်တော်အဖြစ်ကြားရောက်စေရမည်ဖျားစင်မှကြောင့်တက်တဲ့ကိုသူတို့ကြီးမှတက်တဲ့ခံခြင်းဖြင့်မလုံလောက်ပါကလေးတို့အားနောက်မှတန်ရှင်းခြင်းနှင့်ခွန်အားပြည့်ဝခြင်းတို့မျှော်လင့်ရန်ပြောခြင်းမဖြစ်သင့်ပါကျွန်တော်တို့ဤရွယ်ချက်မှာကလေးတို့ပြန်လည်ပေးအပ်ခြင်းခံရတဲ့ဧဝံဂေလိတရားတော်ကိုသိချစွာလက်ခံရသူတို့ငယ်စဉ်ကျွန်တော်တို့နဲ့အတူရှိစဉ်အခါမှသင်ကြားမယ်သူကသူတို့ဒီခွန်အားကိုသိတာမျိုးမဟုတ်ဘဲခွန်အားနဲ့ပြည့်ဝသောသူများဖြစ်ကြမည်သူတို့ဒီခရစ်တော်ဤတပည့်တော်များဖြစ်လာမည်တချို့မိဘများပြောတာကိုကျွန်တော်ကြားမိပါတယ်ကလေးများအားဘာသာရေးမှမတိုက်ဒ ပြောမယ်သူတို့ကြိုက်တာရွေးပြီးလိုက်နာဖို့ပြောကြသည်သူတို့သည်ကလေးများကိုပိုင်ဆုံးဖြတ်တိုင်ရန်အခွင့်ပေးသည်ဟုထင်ကြသည်သူတို့မိနေသည်မှာအသိဉာဏ်နှင့်ဆုံးဖြတ်သည့်အခါတွင်သိလိုသောအရာများဟောမှန်ကြောင့်ဆုံးဖြတ်တဲ့အခါအမှန်တရားရဲ့သဘောကိုနားလည်ရမည်အမှန်တရားကိုနားလည်မှုမရှိရင်လူငယ်များသည်ရှေးမှယင်ဆိုင်မည့်အရာများဤအမှားနှင့်အမှန်ကိုမခွဲခြားနိုင်တော့ပါမိဘများသည် သူတို့ဤကလေးများသို့အပြိုင်ဆိုင်များများမိခဲ့သူလာမည်ဆိုတာကိုလည်းကြိုးရစဉ်းစားသင်ပါသည်။ကောက်ကျစ်စင်လဲသူနှင့်သူ၏နောက်လိုက်များသည့်အရှိအတိုင်းမပြုဘဲအပြည့်နှင့်ကောက်ကျစ်မှုများကိုအားကောင်းစွာထောက်ပံ့ပေး၏။ဧဝံဂေလိတရား၌ဂျာနေခြင်းသည်ဂျာနေခြင်းသည်ထာဝရဖျားနှင့်သူ၏အာနာကိုညှင်းပယ်ခြင်းဖြစ်သည်။ ကျွန်တော်ဤကလေးများသူတို့၏အသက်တာကိုမှန်ကန်စွာရေးချယ်ပြီးသူတို့မှန်ကန်စွာဆုံးဖြတ်နိုင်ရန်ကျွန်တော်တို့ဖျားသခင်နှင့်သူ၏ပြည့်စုံသောတကူကိုအတိမတ်ပြုရမည်ကောက်ကျစ်စင်လဲခြင်းသည်ဝမ်းမြောက်မှုကိုမပေးပါဆိုတဲ့အတိကိုကလေးများဝန်းနေစွာဖြင့်သင်ခန်းစာမရသင့်ပါ ကျွန်တော်ငယ်စဉ်ကအဖြစ်ပြက်ကလေးရဲ့ဥပမာကိုပြောပြပါမယ်ကျွန်တော်ရဲ့အသက်တာကိုမိဘ ကဘယ်လိုလုပ်နိုင်တယ်လဲဆိုတာပြောပြပါမယ်ကျွန်တော်ချောင်းနှစ်ခုနှစ်ရွယ်ပဲရှိပါသေးတယ်ကျွန်တော်တို့အိမ်ရဲ့ဘေးမှာဆိုင်ကလေးတစ်ဖက်လမ်းမှာရှိပါတယ်တခြားယောက်ျားလေးနှစ်ယောက်ကအဲ့ဒီဆိုင်ကလေးကိုသွားဖို့ကျွန်တော်ကိုခေါ်တယ်နောက်တယောက်ကချောကလက်များကိုခိုးယူပြီးသူ့အိတ်ထဲထည့်တယ်နောက်ကျွန်တော်နဲ့နောက်တယောက်တော့ယောက်ျားလေးကိုသူ့လုပ်တဲ့အတိုင်းလုပ်ခိုင်းတယ်ကျွန်တော်တို တိတ်ကလေးခိုးစားတယ်ခိုးစားပြီးအမေမသိအောင်စားတယ်ဒါပေမဲ့ကျွန်တော်ရဲ့မျက်နှာမှာချောကလက်ဒီပေးနေတာကိုအမေကတွေ့သွားတဲ့အတွက်ကျွန်တော်ကိုဒီဆိုင်ကိုတခါတည်းခေါ်သွားတယ်လမ်းမှာကျွန်တော်တော့ထောင်ကြပြီလို့ထင်ခဲ့တယ်ကျွန်တော်ငိုသည်နောက်ဆောင်ဆိုင်ရှင်ကိုတောင်းပန်ပြီးချောကလက်ဖိုးဆေးပြပေးလိုက်ရပါတယ်မိခင်ဤမြစ်တာနဲ့စီကန်းကြောင့်ကျွန်တော်ငယ်ရွယ်စဉ်ကငယ်ရွယ်စဉ်မှာထောင်မကြခဲ့ပါကျွန်တော်တို့အားလုံးသေဆောင်ခြင်းနဲ့တွေ့ကြုံခဲ့ရပါသည်ကိုရောလည်းပါသည်သို့သောထိုသေဆောင်ခြင်းများကိုသူဂရုမပြုပါထိုအတိုင်းပဲသေဆောင်ခြင်းသည်အရင်လာသွားတဲ့အတွက်ကျွန်တော်တို့စောင့်စရာမလိုပါတန်တရားဖြစ်စရာမိမသူငယ်ချင်းတယောက်ဟာအပြိုပေါက်ကလေးကိုဖြူစင်မှုဖြင့်အသက်ရှင်သည့်ဥပဒေကိုချိုးဖောက်ပြီးသူမဘယ်သူနဲ့မှမအိတ်ခဲ့ဘူးဆိုတာဖြစ်နိုင်သလားတင်မဖြစ်ချင်ဘူးလားအပြုမလေးကတွေးမိတယ်သူမေးတာဟာလှစားလျက်ရှိတယ်အဘယ်ကြောင့်လဲဆိုတော့သူပြောတာဆိုတာတွေဟာတခုမှမကိုက်ညီဘူးတသက်လူချင်းတာဟာကိုချင်းတရားကိုနီးမှန်လမ်းမှန်နဲ့ထိမ့်သိမ့်လို့မရနိုင်ပါတချို့သောအမှုများတွင်သွေးဆောင်ခြင်းသည်အမှန်မှလိုက်စားကျူးလွန်မှုဖြစ်သည်ကျွန်တော်ဝမ်းမြောက်မိတာကတော့လူအများတို့ပွားလာရာတွင်အသင်းတော်သည်ဆွမ်းမဲ့ခြင်းယောဂကိုခံစားနေရသောသူများအားဆွမ်းမဲ့ခြင်းကိုရှောင်ရန်သို့မဟုတ်ထိမ့်သိမ့်နိုင်ရန်ကုသနည်းအမျိုးမျိုးဖြည့်ဆွတ်ပေး၏။ဆေးဝါးကုသခြင်းဖြင့်တယောက်သောသူ၏အလိုကိုထောက်ပံ့ပေးနိုင်တော်လဲအစထိုး၍မရပါအမြဲပါပဲစီကံကိုလိုက်နာလေ့ကျင့်ရပါမယ်စီကံရှိသောကိုချင်းတရားကိုအဖဖျားသခင်နှင့်သားတော်နှင့်သူ၏ရွေးနှုတ်ခဲ့တင်ခြင်းတို့ကိုယုံကြည်ခြင်းရှိမှတွေ့ရမည်ရှင်ပေထရုပြောခဲ့သည်သခင်သည်မမနာ၏သွေးဆောင်ခြင်းကိုဘယ်လိုဖယ်ရှားရမည်ဆိုတာကိုသိသည်အနာဂတ်ကလာသည်အထိတ်ကလာနှင့်အတူတူနိုင်သည်ဟုကျွန်တော်တို့အသေးချာမပြောနိုင်ပါစီးပွားရေးနိုင်ငံရေးလူမှုရေးများအရင်အတိုင်းရှိမည်လို့မပြောနိုင်ပါစီကန်းရှိသောကိုချင်းတရားအားဆက်၍လေ့ကျင့်လျင်အများအတွေ့စိတ်အားတူပွားစီပြီးလိုင်းနာခြင်းအဖြစ်မပြောင်းလဲသောစီကန်းရှိသည့်ကိုချင်းတရားကိုရမည်က General Rua Zewin Kun Adejwazido Dias Gamiago Isiwe Drinjake Abati, Majakin Okata Thomas S. Mountson, the Nigong Cho Jambi Zakago Piobame, General Ruta Lele Tinja Jin Kayati to Uzi the line up, he Tanshin the Winion Dotti, Shedo Lindogo, Puy Limbemi, General Do Isikan Shido, Jensari Dati, Kaima on General Dogo Piama Swat, the King Guru E. Shema, Shaw Yi Guroni and to a part. Do dream to see the lone day, Shimi. General D, General Inigo Miani, and do ya you Chando eat Nigo Monoma Miani, and do that they come by day. Pia the candy, Chandori a pa. Pity, yes, you could do in a matter of Amen.